ကမ္ဘာတဝန်းသမယိုးချလက်နက်တွေကုန်သွယ်မှုနဲ့ပတ်သက်တဲ့လုံထုံးလုံနည်းတွေချမှတ်ရေးကြိုးပမ်းမှုတွေဇူလိုင်လမှာပြက်ကွက်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂထရီနီလန်ကန်ကဆွေးနွေးမှုအစ်တွေလုပ်ဖို့တခဲနဲ့မဲခွဲဆုံးဖြတ်လိုက်ပါတယ်။သမယိုးချလက်နက်တွေတနေရာကတနေရာပို့ဆောင်မှုတွေမှာစံချိန်စံညွန်းတွေတတ်မှတ်မဲ့အစီအစဉ်နဲ့ပတ်သက်လို့မှတ်လာတဲ့ညီလန်ကန်တစ်ခုကျင်းပဆွေးနွေးရေးထရီနီလန်ကန်ကသဘောတူလိုက်တာပါ။ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ133မဲကန့်ကွက်မဲမရှိကြားနေမဲ18မဲနဲ့တနင်္လာနေ့နောက်ပိုင်းမှာပဲအတည်ပြုလိုက်တာဖြစ်ပါတယ်။ဇူလိုင်လတည်းကဒေါ်လာတူညီချက်တည်းရဲ့ရေးဆွဲဖို့ဆွေးနွေးရမှာတော့အမေရိကန်ပြည်ထောင်စုကသူ့ရဲ့ဒေါ်လာတန်ပေါင်း6000ဘူးရှိတဲ့လုပ်ငန်းအပေါ်ကန့်သတ်မှုတွေကြုံရမဲ့အစီအစဉ်ကိုဆွေးနွေးဖို့တွန်းဆုံနေရကမအောင်မမြင်ဖြစ်ခဲ့ရတာပါ။ဆွေးနွေးပွဲတွေလုပ်နေတော့မှပဲအမေရိကန်ပြည်ထောင်စုကလက်နက်ကင်ဆောင်ခွင့်အတွက်အဓိကလှုံ့ဆော်လှုံ့ရှားနေတဲ့အမျိုးသားရိုင်ဖယ်အသင်းကတော့အရက်သားတွေလက်နက်ကင်ဆောင်ခွင့်အပေါ်ကန့်သတ်လာမဲ့အစီအစဉ်တွေကိုအပြင်းအထန်ဆန့်ကျင်တော့မှဖြစ်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီလာထဲမှာပဲကလေးငယ်20အပါဝင်လူ28ယောက်တိဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့အမေရိကန်မှာတနက်ကင်ဆောင်ခွင့်ထိန်းချုပ်သင့်မသင့်ကိစ္စတွေလည်းတကြောပြန်ကြီးထွားလာနေတာဖြစ်ပါတယ်။